မေရိကန်နဲ့ထိုင်းနိုင်ငံတို့ပူးတဲ့ကမကရာပြုတဲ့နှစ်စဉ်စည်းရီးလေ့ကျင့်မှုကိုတနင်္လာနေ့မှစတင်မှာဖြစ်ပြီးဒီနှစ်မှာတော့ကိုဗစ်ကပ်ရောဂါကြောင့်ပမာဏလျှော့ချပြီးလုပ်ဖို့စီစဉ်ထားပါတယ်။ပုံမှန်လုပ်နေကြစည်းရီးလေ့ကျင့်တာမျိုးထက်အများအပြားလူသားဆန္ဒမှုအကူအညီပေးဆိုင်ရာလေ့ကျင့်ခန်းတွေကိုသတင်းနှစ်ပတ်ကြာလုပ်ကြမှာပါ။ကိုဘရာကိုရွှေမွေဟောင်းလိုအမည်ပေးထားတဲ့ဒီစီရေးလေ့ကျင့်မှုမှာမြန်မာနိုင်ငံကလေးလာသူဖြစ်တယောက်ခဲ့ဘူးပေမဲ့ပြီးခဲ့တဲ့နှစ်ကမပါဝင်ခဲ့တယ်လို့ဒီနှစ်မှာလည်းမပါပါဘူးအခုလိုမြန်မာနိုင်ငံမပါဝင်တာဟာဆီယနာတင်ထားတာနဲ့မသက်ဆိုင်ဘူးလို့ထိုင်းကာကွယ်ရေးဌာနပြောခွင့်ရခွန်ချစ်တန်ထရာဗနစ်ကပြောတဲ့အကြောင်းရိုက်တာသတင်းမှာရေးထားပါတယ်ထိုင်းစစ်တပ်ဟာမြန်မာစစ်တပ်နဲ့ဆက်ဆံရေးကောင်းမှုနဲ့တမိုင်းကြောင်းရှိထားပြီးအမေရိကန်ကတော့စစ်တပ်အာဏာသိမ်းမှုကိုပြစ်တင်ရှုတ်ချထားတာပါမလ9ရက်နေ့အထိလုံးမဲ့အခုစီရေးလေ့ကျင့်မှုမှာတရုတ်နိုင်ငံနဲ့တူအိန္ဒိယ၊အင်ဒိုနီးရှား၊တောင်ကိုရီးယားနဲ့ဩစတြေးလျနိုင်ငံတွေကတပ်ဖွဲ့ဝင်တွေပါဝင်မှာဖြစ်ပါတယ်။အမေရိကန်တပ်ဖွဲ့ဝင်1200နီးပါးနဲ့ထိုင်းတပ်ဖွဲ့ဝင်2000ပါဝင်မှာဖြစ်ပြီးလူသားဆန္ဒမှုအကူအညီပေးဆိုင်ရာလေ့ကျင့်ခန်းတွေလုပ်သွားကြမှာပါ။ကြီးအစ်စ်နဲ့ပြစ်ခတ်လေ့ကျင့်တာ၊ကမ်းတဲ့လေ့ကျင့်ခန်းနဲ့ကယ်ဆယ်ရေးဆိုင်ရာလေ့ကျင့်ခန်းတွေဒီနှစ်မှာမပါပါဘူး။2019ခုနှစ်ကလေ့ကျင့်ခန်းမှာအမေရိကန်တပ်ဖွဲ့ဝင်4500နီးပါးပါခဲ့ပြီး2020မှာတပ်ဖွဲ့ဝင်106ယောက်ပြီးခဲ့တဲ့နှစ်က600ပါဝင်ခဲ့ပါတယ်ဒီလေ့ကျင့်ခန်းတွေဟာစစ်ဖက်ပူးပေါင်းဆောင်ရွက်မှုပုံမှုကောင်းမှုတွေအတွက်အရေးပါတဲ့လေ့ကျင့်ခန်းတွေဖြစ်တယ်လို့ထိုင်းကာကွယ်ရေးဌာနပြောခွင့်ရတန်ထရာဗန်နစ်ကပြောပါတယ်